2003လေယာနှင့်တစ်တော်ရေလုံငန်းဝန်ကြီးဌာန၏တရိတ်ဆန်စီစစ်ရေးဌာနတစ်ပင်ပန်းမန်ကာကွယ်ရေးစီစစ်ရေးဌာနမှအတိပေးကြေညာချက်ဖြစ်ပါသည်2002နိုင်ငံသားမှဟန်ခေါ်ဝက်သားပြားဝက်ဦးချောင်းစသည့်အသားများနှင့်တတိဟင်းဒီဟင်းရွက်ပန်းမျိုးစေ့စသည့်တစ်ပင်ပန်းမန်များကိုဂျပန်နိုင်ငံသို့ယူဆောင်လာခြင်းမပြုရပါလေရင်တွင်းမှစားကျင်းစားကြံများလဲတည်ပြန်၍မရသည့်အတွက်ကြံရှိသောအစားအသောက်များကိုယူဆောင်မသွားရင်မေတ္တာရက်ခံပါသည်။2003အကောက်ခွန်ဤစစ်ဆေးရေးကိုမခံယူမီအသားများကိုယူဆောင်လာသူများကတရိတ်ဆန်စစ်ဆေးရေးကောင်တာတို့တစ်ပင်ပန်းမန်များကိုယူဆောင်လာသူများကတစ်ပင်ပန်းမန်စစ်ဆေးရေးကောင်တာတို့သွားရောက်၍စစ်ဆေးမှုကိုခံယူကြပါ။2004တပန်နိုင်ငံသား၌အသားစားရန်မွေးမြူထားသောခြံမွေးတရိတ်ဆန်များနှင့်ထိတွေ့ကင်တွယ်ခဲ့သူများဂျပန်ပြည်တွင်း၌ခြံမွေးတရိတ်ဆန်များနှင့်ထိတွေ့ကင်တွယ်မိသူများသည်တရိတ်ဆန်စီစီရေးကောင်တာသို့ဝင်ရောက်ပေးကြပါ2005အသားများနှင့်တစ်ပင်ပန်းမန်များကိုတရားမဝင်သည့်နီလန်းဖြင့်ယူဆောင်လာပါကတရားဥပဒေအရထောင်ဒဏ်3နှစ်အောက်သို့မဟုတ်ဒဏ်ငွေရန်သိန်း30အောက်ကုမ္ပဏီအဖွဲ့အစည်းဖြစ်ပါကဒဏ်ငွေရန်သိန်း5ရာအောက်ချမှတ်ခြင်းခံရဖွယ်ရှိပါသဖြင့်သတိပြုကြပါ2006ထို့ပြင်တင်သွင်းခွင့်မရှိသောအသားများကိုယူဆောင်လာပါကပြည်ဝင်ခွင့်မပေးခြင်းရှိပါတယ်2009အာရှနိုင်ငံများမှအစပြု၍ကမ္ဘာနိုင်ငံအသီးသီး၌ဖြစ်ပွားနေသောအာဖရိကဝက်တုတ်ကွေးစသည့်ခြံမွေးတရိတ်ဆန်မှတဆင့်ကူးစက်ရောဂါများတီးနှံဖြစ်ပိုးခဲ့သို့သောတီးထိုးရင်ကောင်များစသည့်ရောဂါပိုးပါသည့်ပိုးကောင်များဂျပန်နိုင်ငံသို့ကျူးကျော်ဝင်ရောက်ခြင်းမရှိစေရန်ကူညီဆောင်ရွက်ပေးကြဖို့မေတ္တာရက်ခံအပ်ပါသည်